I am woman, hear me roar, in numbers too big to ignore. And I know too much to go back and pretend, 'cause I've heard it all before, and I've been down there on the floor. No one's ever gonna keep me down again. Oh yes, I'm wise, but it's wisdom for the pain, if I pay the price.
I do whatever I want whenever I want to do it, and the pressure's off.
Money, net, cool, look, you know, look, hang, baby. Six shoes, come, baby. ခုလိုနေရတဲ့နှစ်တွေဟာကျမတွေအပျော်ဆုံးအချိန်မှာပဲလို့ပြောသွားသူကတော့အခုအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ I am woman ကျမဟာမိန်းမသားပါဆိုတဲ့မြို့သမီးလှူရှားသူတွေတွေအာမန်တက်စီတဲ့တင်းချင်းရဲ့ပင်နိုင်အဆိုတော် Helen Reddy ပဲဖြစ်ပါတယ်သူဟာအမေရိကန်ပြည်ထောင်စုရဲ့ဂီတလောကမှာအောင်မြင်မှုရပြီးတဲ့နောက်သူ့ရဲ့ဇာတိဖြစ်တဲ့ Australia မှာပြန်ပြီးအခြေချနေပြီဖြစ်ပါတယ်
I like my quiet time. I'm a thinker.
ကျမကအေးအေးဆေးဆေးနေရတဲ့ဘဝကိုကြိုက်ပါတယ်။ကျမကအတွေ့အမှားကျမတယောက်တည်းနေရတာကိုကြိုက်ပြီးစကားများများမပြောလိုပါဘူးလို့ Helen Reddy ကပြောသွားခဲ့တာပါ။ဒါအပြင်အခုလိုအရာရာကိုစွန့်ပြီးအေးအေးဆေးဆေးအနားယူမှုနဲ့ပတ်သက်လို့သူက
What do I like doing now?
Running နဲ့အခုဘာလုပ်တာကိုနှစ်သက်တဲ့ဆိုရင်တော့ကျမလှုပ်ချင်တာကိုလှုပ်လို့ရတဲ့အခြေအနေကိုကျမနှစ်သက်ပါတယ်။ကျမအနေနဲ့တမန်ဘွားမှာနေရတာအကျိုက်ဆုံးပါပဲလို့ Helen Reddy ကပြောသွားခဲ့တာပါ။သူအနေနဲ့အောင်မြင်ကြော်ကြားသူဘွားကနေ2002ခုနှစ်မှာအနားယူဖို့ဆုံးဖြတ်ခဲ့ရမှာသူရရှိတဲ့ဆုတွေနဲ့တခြားပိုင်ဆိုင်ပစ္စည်းတွေကိုလည်းလှူပစ်ခဲ့တာဖြစ်ပါတယ်။ Helen Reddy က
The gold records I think one of my fans finished up with them.
ကျမဒီစုရကျမရဲ့ဓာတ်ပြားတွေကိုကျမပရိသတ်တကူကိုကျမပေးလိုက်တယ်။ Grammy ဆုနဲ့တခြားပစ္စည်းတွေကိုလည်း Victorian အနုပညာအကြောင်းကိုကျမလှူလိုက်တယ်။တခြားပစ္စည်းအတော်များများကိုလည်းလေလံပစ်ပြီးအလှကအဖွဲတွေကိုကျမလှူခဲ့တယ်။အတော်များများကိုလည်းကျမပေးပစ်ခဲ့တယ်လို့ Helen Reddy ကပြောသွားခဲ့တာပါ။သူအနေနဲ့သူပိုင်ဆိုင်ပစ္စည်းအများစုကိုတန်ရောစင်ဖြတ်ပြီးလှူခဲ့တော့သူဘယ်လိုအသက်ရှင်နေထိုင်မလဲ
I do have my pension fund of course you know because I ran my own business for 17 years
ကျမမှာပင်စင်အတွက်စူးစောင်းခဲ့တဲ့ငွေရှိပါတယ်ကျမစီးပွားရေးလုပ်ခဲ့တာ18နှစ်ရှိခဲ့ပြီကိုငွေမရှိရင်မဖြစ်ဘူးဆိုတဲ့ဘဝမျိုးကိုကျမအဖြစ်မခံတော့ပါဘူးကျမချိုးချိုးချင်ချင်ချွေတရာနေတယ်ကျမဘဝနေထိုင်မှုမှာလောဘမရှိအောင်ကျမနေနိုင်ခဲ့တယ်လို့ Helen Reddy ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးတွေကိုအာမန်တက်စီတဲ့ I am woman တည်တဲ့ချင်းနဲ့ပတ်သက်လို့လေသူက
I don't care if I'm remembered or not. The important
thing ဒီချင်းရောက်ကျမကိုလူတွေကသတိရကြဖို့မမေ့ကြဖို့ကိုကျမသိလေးမချပါဘူး။ကျမတွေအရေးကြီးတာကဒီတချင်းနဲ့ကျမဘဝမှာကျမအကျိုးရှိအောင်လုပ်နိုင်ခဲ့တယ်ဆိုတဲ့အချက်ပါပဲလို့ Helen Reddy ကပြောသွားခဲ့တာပါ။1940ခုအောက်တိုဘာလ25ရက်မွေးနေ့ရှင် Helen Reddy ဟာအော်စတြေးလျနိုင်ငံမှာမိဘနှစ်ပါးစလုံးအနုပညာလောကကနေဆင်းသက်လာတဲ့အတွက်သူဟာလည်းငယ်စဉ်ကတည်းကဂီတလောကကိုရောက်လာခဲ့သူပါသူဟာဂီတလောကအောင်မြင်ဖို့အမေရိကန်ပြည်ထောင်စုကိုသွားရောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်သူနယူးယောက်မှာအခြေချခဲ့ပြီး Jeff Wall နဲ့အင်အောင်ချခဲ့ပြီးနောက်ဒါတူထုံငါခဲ့ပါတယ်ခင်မွန်ဖြစ်သူဟာကယ်လီဖိုးနီးယားကိုပြောင်းပြီးCapital ဓာတ်ပြားကော်မတီမှာအလုပ်ရကဇနီးဖြစ်သူ Helen Reddy ရဲ့မန်နေဂျာလေးလုပ်ခဲ့ပါတယ်1980ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုမှာမြို့တော်ပြည်များအခွင့်အရေးနဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုအထက်လွှတ်တော်ကအတည်ပြုပေးခဲ့တာ1984ခုနှစ်မှာအမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးအမျိုးသမီးသမရလောင်းဖြည့်ဝင်ရောက်ရွေးချယ်ဖို့လူမဲ့အမေရိကန်မြို့သမီး Shirley Chisholm ကကြိုးပမ်းခဲ့တာနိုင်ငံတော်တရားရုံးချုပ်က Roe vs. Wade ဆိုတဲ့အမှုမှာမြို့သမီးများပြည်သူတွေဖြတ်ချပိုင်ခွင့်ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တဲ့အချိန်နဲ့ဖြစ်တဲ့အတွက်ကြောင့်ထိုစဉ်မြို့သမီးရေးအကျိုးတော်ဆောင်တွေရဲ့ခေတ်ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီအချိန်မှာမြို့သမီးအရေးကိုအားပေးထောက်ခံတဲ့တခြင်းတပုတ်မှမတွေ့ရတော့ Helen Reddy သွားစင်စားမိတာက
I guessHeaven, you know, came to me and it wouldn't leave.
ကျမထင်တော့ဖျားသခင်ကကျမကိုအတိလာပေးတယ်လို့ပါပဲ။ကျမခေါင်းထဲမှာထပ်ခါလဲလဲပေါ်လာတဲ့တခြင်းစာသားကတော့ ကျမတို့အမျိုးသမီးတွေမှာအားရှိတယ်ဘယ်သူမှချိုးနိုင်လို့မရဘူးကျမဟာမိမသားတူဦးဖြစ်တယ်ဆိုတာပါပဲဒါကြောင့်အဲ့ဒီတချင်းကိုကျမဆက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်လို့ Helen Reedy ကပြောသွားခဲ့တာပါအဲ့ဒီလိုဆုံးဖြတ်ခဲ့ပြီးစိတ်ချတော့တဲ့ Helen Reedy ဟာသူ့တချင်းကိုမိနစ်အနည်းငယ်အတွင်းပဲကိုယ်တိုင်ဆက်နိုင်ခဲ့တယ်လို့ခင်မွန်းဖြစ်သူ Jeff Walker သတင်းမီဒီယာကိုပြောပြခဲ့တာက
သူ pissed off she wrote it in bed about 20 minutes
သူကတိတ်ကိုမကြင်မနာဖြစ်ပြီးတချင်းကိုမိနစ်20အတွင်းသူ့ကိုယ်တိုင်ဆက်လိုက်ပါတယ်ကျွန်တော်အထင်ပြောရရင်ကျွန်တော်အပေါ်လဲမကြင်နာတာတွေကြောင့်လဲပါနိုင်ပါတယ်
ဒါအပြင် Helen Reedy ထိုစဉ်ကဆက်ထားတဲ့တခြင်းကိုသူလွတ်လွတ်တဲ့ Capital W Company Manager ထံကိုထောက်ခွင့်ပြုဖို့ခင်မွန်းဖြစ်သူကသွားပြီးတော့ပြရမှာအမျိုးသမီးရဲ့တခြင်းဖြစ်တာကြောင့်မလို့ပရိသတ်ကလက်ခံမှာမဟုတ်ဘူးလို့သူ့အနေနဲ့စူပူချိန်မောင်းခံခဲ့ရတယ်လို့လည်းခင်မွန်းဖြစ်သူ Jeff Walker ကပြောပြခဲ့ပါတယ
် Capital Records said that women's lib crap is going to kill her why are you letting it
Capital W Company Manager ကခမားဇနီးဆက်တဲ့တခြင်းကဆုံးမှာမဟုတ်ဘူးဘာလို့ဒီလိုတခြင်းမျိုးကိုသူ့ကိုထုတ်ခွင့်ပြုတာလဲလို့ကျွန်တော်ကိုစုပါတယ်သူကိုယ်တိုင်လည်းဒီတခြင်းကိုမကြိုက်ဘူးလို့ပြောခဲ့ပါတယ
်ဒါပေမဲ့သူတို့စည်းမောင်းနန်းဦးဟာအားမလျှော်ပဲတခြင်းကိုထုတ်ပြအောင်ထုတ်ခဲ့ပြီးအမျိုးသမီးဝန်ထမ်းတွေများတဲ့ Washington DC မြို့တော်ကရွေးကဒေသခံအတန်းလွှင့်ဌာနတွေကနေ I am woman ဆိုတဲ့တခြင်းကိုလွှင့်ခဲ့တာဖြစ်ပါတယ်သူတခြင်းထုတ်ခွင့်ပြီးမကြမီပါပဲစာလွှင့်ဌာနတွေမှာတယ်လီဖုန်းတွေမိခဲ့ပြီးတချင်းတောင်းခံမှုကိုရရှိခဲ့တာဖြစ်ပါတယ်။ဒီတချင်းနဲ့ပတ်သက်လို့ Michigan တက္ကသိုလ်ကဂီတပညာပါမောခ Nadine Help ပြောခဲ့တာက
She's clearly singing for women not just for herself.
ဒီတချင်းဟာသူ့အတွက်တမကအမျိုးသမီးဒုတိယလုံးအတွက်လည်းဖြစ်ပါတယ်။တကယ်တော့ဒီတချင်းကိုလူလောကဇက်ခုံမှာသူကတင်ပေးလိုက်တာပဲဖြစ်ပါတယ်
။ Helen Reedy ရဲ့ I am woman တချင်းဟာ1992ခုနှစ်ဒီဇင်ဘာလမှာအကောင်ဆုံးတီတချင်းအပုတ်တရားနဲ့နံပါတ်၄ချိတ်ခဲ့ပြီးဒီတချင်းဟာအမေရိကန်အမျိုးသမီးအချို့တော်ဆောင်တွေအတွက်အားမရှိစေခဲ့တဲ့တချင်းဖြစ်အကောင်ဆုံးအမျိုးသမီးတေးသရှင် Grammy ဆုကိုလည်းသူရရှိခဲ့တာဖြစ်ပါတယ်။ Helen Reedy ဟာနောက်ပိုင်းမှာလည်းတခြားအောင်မြင်တဲ့တီတချင်းတွေကိုထုတ်နိုင်ခဲ့တဲ့အတွက်ကြောင့်သူဟာနာမည်ရအဆိုတော်တူဦးဖြစ်ခဲ့ပါတယ်။ဒီတချင်းကိုတခြားအမျိုးသမီးအဆိုတော်တွေကလည်းထပ်ဆိုခဲ့တာတွေရှိပါတယ်။အခုလိန်ပိုင်းဆိုင်ရာစော်ကားမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောကြားတဲ့လှုပ်ရှားမှုဖြစ်တဲ့ #MeTooMovement လှုပ်ရှားမှုခေတ်စားလာချိန်မှာလေဒီတချင်းဟာလူမှုစုဝေးပွဲတွေမှာရေပန်းဆလာခဲ့တာဖြစ်ပါတယ်။ Pink Martini TY မှာပင်နိုင်အဆိုတော်ဖြစ်တဲ့ China Forbes ကဒီတချင်းဟာဟောင်းနေတဲ့အတွက်ကြောင့်သူပြန်ဆိုဖို့ပထမဝင်လေးခဲ့ပြီမဲ့လို့လေမနေ့ကသူပထမဦးဆုံးပြန်ဆိုခဲ့စဉ်ကအပိထောက်ကမှုရခဲ့တာကိုသူအနေနဲ့မေ့မရနိုင်ဘူးလို့ခုလူပြောခဲ့ပါတယ်
။ It's got a lot of hope to it and God knows we need a lot of positivity and some optimism.
ဒီတချင်းကမျှော်လင့်ချက်တွေအများကြီးရှိစေပါတယ်။အပြုသဘောဆောင်ပြီးအကောင်းဘက်ကရှုမြင်မှုတွေကိုဒီခေတ်ကြီးမှာအတော်လေးလိုအပ်နေတာဖြစ်ပါတယ်။ဒီတချင်းကိုကျမပထမဆုံးပြန်ဆိုခဲ့စဉ်ကစင်မြင့်ဘော်ကိုကျမနဲ့အတူတန်မြိုင်ဆိုဖို့အမျိုးသမီးတွေရောအမျိုးသားတွေကိုပါကျမဖိတ်ခေါ်ခဲ့ပါတယ်အတူတီဆိုခဲ့ကြတာကမေ့မရစရာပါပဲ
I am woman ကျမဟာမိန်းမသားတူဦးပါဆိုတဲ့တီးတချင်းနဲ့အမျိုးသမီးတွေအတွက်အားမရှိခဲ့တဲ့တီးတန်ရှင် Helen Reedy ဟာအခုတော့အသက်86နှစ်အရွယ်မှာ dementia ဆိုတဲ့သတိမေ့တဲ့လူကြီးရောဂါကိုခံစားနေရပြီးဖြစ်ပေမဲ့လို့လဲ Helen Reedy ရဲ့တီးတချင်းဟာအမျိုးသမီးတွေအတွက်အတက်စရာတီးတချင်းတစ်ပုဒ်အဖြစ်တော့တမိုင်းမှာကျန်ရင်မှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်။ I am woman, hear me roar, in numbers too big to ignore, and I know too much to go back and pretend. Cause I've heard it all before, and I've been down there on the floor, no one's ever gonna keep